ကချင်ပြည်နယ်ပူတာအိုခရိုင်နယ်မှာဓာတ်တပ်ထုတူဖော်ဖို့အတွက်ကုမ္ပဏီနှစ်ခုကပြောင်းစုအစိုးရစီကိုလျှောက်ထားလာပါတယ်။ဒါဟာမွန်ဂိုလီးယားဒိုချင်းကုမ္ပဏီနောက်ဆုတ်သွားပြီးတက်ကြိုးစားလာတဲ့ကုမ္ပဏီနှစ်ခုဖြစ်ပါတယ်။မွန်ဂိုလီးယားဒိုချင်းကုမ္ပဏီဟာပူတာအိုခရိုင်နယ်ကမြေက၅သိန်းလောက်မှာရွှေနဲ့တပ်ထုအကြီးစားတူဖော်ဖို့အခုနှစ်ဆန်ပိုင်းကလျှောက်ထားခဲ့ပြီးကန့်ကွက်မှုတွေရှိခဲ့လို့နောက်ဆုတ်ခဲ့ရပါ။အခုကုမ္ပဏီနှစ်ခုကပေါ်ပေါ်ထင်ထင်မဟုတ်ပဲပြောင်းစုအစိုးရစီမှာဓာတ်တပ်ထုတူဖော်ဖို့ချက်ပြီးလျှောက်ထားလာကြောင်းခါကာဘူရာစီမြို့သားဥယျာဉ်ကမ္ဘာအမွေနှစ်သက်မှတ်ရေးမှာပူးပေါင်းဆောင်ရွက်ခဲ့တဲ့ဒေတာကန်ဦးအောင်ခန်းကဖူယိုရီကိုအခုလိုပြောပါတယ
်ဒီဝန်ဆရာတို့ချင်းပေါ့မနေရတော့ရုပ်တင်းတော့ပြီပေါ့ဒါမဲ့လို့နောက်ထပ်စိတ်စိတ်နဲ့အဲ့လိုသတ္တုကွန်မြူနတီပဲငါတို့ကပြန်ပြီးတော့လျှောက်လာတယ်သတ္တုအစမ်းတဖို့ကိစ္စမှာကျွန်တော်ကလုံးဝသဘောတူတာရှိဘူးဆက်ပြီးတော့ဒီကသူ့ပေါ်ကိုဒီကနေ့ဖြစ်လာတဲ့အတွင်းနဲ့ကျွန်တော်ကဆက်ပြီးတော့ကန့်ကွက်တော့ဖို့ပဲရှိတယ်။အပြီးလို့လဲဆိုတော့ကျွန်တော်ကမီးကိုသိပ်ဒီဘွားရဲ့ပဲကုတာကိုဒေတာကိုအဓိကသိပ်ပိုက်ဖြစ်တင်တယ်
တပ်ထုတူဖော်ဖို့အတွက်ပြောင်စုဆိုရစီကိုလျှောက်ထားလာတဲ့ကုမ္ပဏီပေါင်းကတစ်နှစ်အတွင်းမှာ2000လောက်ရှိရလို့ဆိုပါတယ်။ပူတာအိုခရိုင်ထဲမှာတပ်ထုတူဖော်권ကိုချမထားသေးပေမဲ့အကောင့်တွေဖော်မယ်ဆိုရင်ပြည်내အစိုးရခွင့်ပြုချက်ထောက်ခံချက်ကိုယူသွားမယ်လို့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းဝန်ကြီးဌာနလက်ထောက်တွန်းဝင်ဦးညွန့်ဝေကပြောပါတယ
်။တကယ်လို့ဒီအချက်လေးတွေပြည့်စုံတဲ့အခါကျမှ ECD မီပြည်내သဘောထားတောင်းတယ်။ပြည်내သဘောထားတောင်းပြီးတော့ပြည်내ကပြန်လာမှသာဆက်လုပ်မှာ။ဘယ်လိုပြည်내သဘောထားတောင်းတာကပူတာ권မှာမရှိသေးဘူး။
ပူတာအိုခရိုင်ထဲမှာရွှေနဲ့အခြားတပ်ထုတွေအကြီးစားတူဖော်ဖို့အရင်ကလာရောက်လျှောက်ထားခဲ့တဲ့မွန်ဂိုလီးယားဒိုချင်းကုမ္ပဏီကဖုန်ဂန်ရာစီဘိမက်တော်တဲကဧက9900ခါကာပူရာစီမြို့သားဥယျာဉ်တဲကဧက13800အစိုးရစီမံခွင့်ရှိရဲ့မြေဧက3000ကျော်မှာလုပ်ပိုင်ခွင့်လျှောက်ထားခဲ့ရပါအခုအသစ်လျှောက်လာတဲ့ကုမ္ပဏီနှစ်ခုအတွက်ပြည်အောင်စုအစိုးရအနေနဲ့ပြည်내အစိုးရကိုသဘောထားမှတ်ချက်နဲ့ခွင့်ပြုချက်တောင်းခံလာတာမရှိသေးဘူးလို့ကချင်ပြည်နယ်တယံဇာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဒါစီလက်ဆိုင်ကဖူယိုရီကိုပြောပါရစေ။
အဲ့လိုတော့ကြားပါတယ်ခင်ဗျာဟုတ်ကဲ့။ဒီတော်စုကနေမှသူတို့ရှိမှလာ၆ပြီဆိုသူတို့အချင်းချင်းလက်ခံမယ်ဗျာ။အဲ့ဒီဥပဒေအရလည်းသူတို့ပါစီမံဆောင်ရွက်ပိုင်ခွင့်ရှိတယ်လေ။အဲ့ဆိုတော့အခုတော့ဆရာတော်ဒီသဘောထားတောင်းတဲ့ဒါတော့မရောက်သေးဘူးပေါ့။နောက်ထပ်ဥစ္စာလုပ်တဲ့ဟာတွေက
တဘာဝအတိုင်းရှိနေတဲ့ပူတာအိုဒေတာအတွက်ဒေတာကန်တွေကတော့သူတို့ဒေတာမှာအကြီးစားတသက်ထုဒူဖော်ရာကြီးရှိလာမှစိုးရင်ကြပါတယ်။ပူတာအိုဒေတာဟာအရှိတောင်အာရှရဲ့ရေအရင်းမြစ်ဖြစ်တယ်လို့အရှိတောင်အာရှရဲ့တခုတည်းရှိရဲ့ရေခဲတောင်ဒေတာပါ။အေယာဝတီမြစ်ရဲ့ရေအရင်းမြစ်လို့လည်းတဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောကြပါတယ်။